မြန်မာနိုင်ငံမှာဗဟိုဘာအတုနှုန်းတွေကိုဩဂုတ်လထဲမှာပြင်ဆင်တက်မှတ်ပေးလိုက်ပြီးတဲ့နောက်ပုဂ္ဂလိကဘဏ်တွေကလည်းချင်းငွေနဲ့အံ့ငွေအတိုးတွေကိုတိုးပြီးတော့တက်မှတ်လိုက်တယ်လို့တနင်္လာနေ့မှာအသီးသီးကြေညာချက်တွေထုတ်ခဲ့ချပါတယ်။ချင်းငွေအတိုးနှုန်းကြောင့်အင်ယာချင်းငွေနဲ့လုပ်ငန်းသုံးချင်းငွေယူထားသူတွေအဖို့အရင်ကထက်အတိုးပိုပေးရတဲ့အခြေအနေဖြစ်လာပါတယ်။ရန်ကုန်ကသတင်းပေးပို့ချက်ကိုနှမ်းလောင်ပြောပြပေးထားပါတယ်ရှင်။
ဘဟုပန်ရဲ့ဘဏ်အငွေချင်းငွေအတုံးနှုံးတိုးမြင့်ပြင်ဆင်သတ်မှတ်ချက်အတိုင်းပုဂ္ဂလိကဘဏ်တွေကအခုစက်တင်ဘာလ၃ရက်ကစပြီးတော့ကျင့်သုံးနေပြီလို့ပြည်တွင်းပုဂ္ဂလိကဘဏ်တွေကစက်တင်ဘာလ၂ရက်မှာအသီးသီးထုတ်ပြန်ထားပါတယ်ဘဟုပန်နဲ့ပုဂ္ဂလိကဘဏ်တွေကြားအတုံးနှုံးက9ရာခိုင်နှုန်းကနေ9ရာခိုင်နှုန်းထိတိုးလာပြီးပုဂ္ဂလိကဘဏ်တွေရဲ့ချင်းငွေအငွေအတုံးကိုတော့9ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိတက်မလိုက်တာဖြစ်ပါတယ်ဒါကြောင့်အိမ်ကိုအိမ်ချင်းငွေနဲ့ဝယ်ထားပြီးတဲ့သူတွေအတွက်ဘဏ်တွေကရခိုင်အတုံးနှုံး800ခိုင်နှုံး100ခိုင်နှုံးပမာဏကနေနောက်ထပ်200ခိုင်နှုံးစီထပ်တိုးလိုက်တာဖြစ်ပါတယ်။ပြည်တွင်းပုဂ္ဂလိကဘဏ်တစ်ခုရဲ့အိမ်ယာချင်းငွေစင်တာဝန်ဆောင်မှုဌာနဘက်ကအခုလိုပြောပါတယ်
ဒီမှာဒီတရက်9လကနေစပြီးတော့ကြောင်းသေးတဲ့အတုံးတော့ရဆိုလို့ရှိရင်တော့ဒီမှာ1500ရာခိုင်နှုန်းအောက်ပေးချေထားတဲ့ customer တွေဆိုရင်တော့12% ပေါ့နော်ဟုတ်ဟုတ်900ရာခိုင်နှုန်းရဲ့အထက်ပေးချေထားတဲ့ customer တွေဆိုရင်တော့ 10% ပါရှင
်ကြည်ရင်းမှာဘန်ချင်းငွေနဲ့အိမ်ယာအရစ်ကျဝယ်တဲ့သူကရာခိုင်နှုန်းတစ်ဝက်ကျော်ရှိတယ်လို့အိမ်ချမ်းမြေလုပ်ငန်းလုပ်ကိုင်နေသူတွေကပြောပါတယ်အခုမှဘန်ကနေချင်းငွေအသေးလျှောက်ပြီးတော့အိမ်ဝယ်မဲဆိုရင်တော့ဘန်တိုးနှုံးက100ရာခိုင်နှုန်းလောက်ကနေ73ရာခိုင်နှုန်းကိုတိုးလာမှာဖြစ်ပါတယ်။ဘန်ခွဲတစ်ခုရဲ့အိမ်ယာချင်းငွေဝန်ဆောင်မှုဘက်ကအခုလိုပြောပါတယ
်။ဒီကတော့အမှန်ပါဆိုင်အခုကအစ်ချပြီးတော့ယူမယ်ဆိုရင်တော့သူက73ပေါ့နော်။အဲ့ဒါဆိုဒါမှမဟုတ်30%မျိုးခုလည်းကြီးလိုက်တာဘိုးဘန်ဆက်မလိုက်တာဒီတရေကုလားဆက်ပြီးတော့ညောင်းလို့ဒီအတိုးနှုံးလေးကတော့12ဖြစ်သွားပါပေါ့နော်။ဒီကကျ10%ဦးဒီချင်းငွေပါလေဆိုရင် 10%တယ်မှာဆိုင်ကနေပြီးတော့ $2 ဆက်ပေါင်းတော့ကျ12ဖြစ်သွားတာပြီ။ဟောင်းကကြတော့ဟိုအရင်ကကြတော့ဟိုအရင်ယူသီးသားကြီးဆိုရင်တော့တွဲပဲကိုခုလက်ရှိအသေးဆက်ယူမယ်ဆိုတော့ဆက်ပေါင်း
အခုနောက်ပိုင်းမှာအင်ယာချင်းငွေအပအဝင်လျှက်စစ်ကား EV ဝယ်ယူဖို့ဘန်ငွေချေးတာမှာအတော်လေးကြံ့ကြာမှုတွေရှိလာလို့ဘန်ချင်းငွေနဲ့မဝယ်တော့ကြောင်းကားရောင်းချတဲ့လုပ်ငန်းရှင်တူက VOA ကိုပြောပါတယ်။ပဟိုဘန်ရဲ့သတ်မှတ်ချက်ကိုကျော်လွန်ပြီးချင်းငွေထုတ်ချေးထားတဲ့ဘန်တချို့ကိုစစ်ကောင်စီကဇူလိုင်လအစောပိုင်းမှာအရေးယူခဲ့ပြီးတဲ့နောက်ဘန်ငွေဖက်ကချင်းငွေနဲ့ပတ်သက်ရင်အရင်ကတည်းကပိုးပြီးတော့စီစဉ်မှုတွေများလာတာဖြစ်ပါတယ်။
ကျွန်တော်တို့ကိုယ်တိုင်တော့ကျွန်တော်အဲ့ဒီဟာတော့မမြင်ရဘူးတိုးတွေပဲကြားတာဟိုကျွန်တော်ကတော့မလိုဘာမှတော့မပြောဘူးတိုးလုံးကလက်ရှိကလေးကတော့မသိရဘူးဒါပေမဲ့ဗန်ရောက်ကအရေးကစားနေပတ်သက်လို့တိုးလုံးသိမချပြီးတော့ဟိုလာရှိကြတာပေါ့နော်ဒီကြအရင်တော့ဆိုရင်တလအချင်းတွင်ကြတယ်အရေးကဗန်ရီရောမှစီစီရောမှချပြီးအခုကနန်းကတော့လာတော့ကြာကြတဲ့ကြာမဲ့နေတာဖြစ်နေလို့ဘူးမှလည်းအရေးကသိပြီးတော့မပြောင်းရတော့အဲ့တော့ရောင်းဝယ်နေနေလို့ပါတယ်
ပန်တုံးနှုံးတွေပြင်ဆင်တက်မရတာဟာငွေကြေးဖောင်းပောင်းမှုတွေကိုရှော့ချဖို့အတွက်ဖြစ်တယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့သတင်းမီဒီယာတွေကတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်။အခုလိုပန်တုံးနှုံးတွေတက်လာတဲ့အတွက်သူဦးချင်းလုပ်ငန်းအလိုက်ချေယူထားသူတွေအတွက်အခက်အခဲဖြစ်လာနိုင်တယ်လို့လည်းတချို့သုံးသပ်နေတာရှိပါတယ်။